မြန်မာအိန္ဒိယနိုင်ငံဖြစ်ပြီးကမ္ဘာမှာဒုတိယလူကြီးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာဒီကနေ့ဆိုရင်၄သန်းကျော်သွားပါပြီ။ဒါကြောင့်လဲအမေရိကန်ပြည်ရင်ကမ္ဘာမှာရောဂါပိုးကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ဘရာဇီးလနိုင်ငံသားကိုကတ်နေပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်ကဒီကနေ့မှာ1000ကျော်ရှိပြီးစုစုပေါင်း8000နီးပါးသေဆုံးရပြီးပါပြီ။အခုဆိုရင်အိန္ဒိယနိုင်ငံရဲ့ပြည်နယ်အားလုံးနီးပါးကိုဗစ်ရောဂါကူးစက်ပြန့်နှံ့နေပြီဖြစ်ပါတယ်။ဗရက်စ်ကိုထိန်းချုပ်ဖို့အကန့်အသတ်တွေချမှတ်ခဲ့ရတာကြောင့်စီးပွားရေးအထိနာလာတဲ့အတွက်အခုခါမှာတာဝန်ရှိသူတွေကပြန်ဖွင့်ပေးနေရပါပြီ။ကိုဗစ် -19 ရောဂါစတင်ကူးစက်ခဲ့တဲ့ဒီနိုင်ငံမှာတော့ဒီကနေ့ကူးစက်သူ10ဦးရှိတဲ့အကြောင်းဒီအဆိုရကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့အခုကူးစက်သူအားလုံးဟာပြည်ပကနေကူးစက်လာကြတာလို့ပြောပါရတယ်။ဂျန်နဲ့မြန်မာအိန္ဒိယနိုင်ငံတွေထဲကထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုကိုအတော်လေးထိန်းချုပ်ထားနိုင်ပြီဖြစ်ပြီးမြန်မာနိုင်ငံမှာကိုဗစ်ဒုတိယလိုင်းကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနဲ့ကပ်နေတဲ့နယ်စပ်ဒေသတွေကနေထိုင်းနိုင်ငံနဲ့ခိုးဝင်တာတွေမရှိသေးဘူး။ထိုင်းအာဏာပိုင်တွေကလုံခြုံရေးအထူးတင်းကျပ်တားမြစ်နေပါဗျ။ဒီကမ္ဘာလုံးမှာကိုဗစ်ကူးစက်မှုအခြေအတွက်ကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်မှာကူးစက်သူစုစုပေါင်း3000ကျော်နဲ့သေဆုံးသူက4400ကျော်ရှိထားပါဗျ။